အမေရိကန်သက်တမ်းဝင်ရွေးကောက်ပွဲမှာအောက်လွှတ်တော်နေရာအများစုကိုနိုင်ရပြီးဒီမိုကရက်ပါတီကထိန်းချုပ်လိုက်နိုင်တာကြောင့်ဒေါ်မတ်ဒွန်နယ်ထရန့်ကချမှတ်မဲ့မူဝါဒတွေကိုအပြန်အလှန်ထိန်းချုပ်နိုင်တော့မှာဖြစ်တယ်လို့ပန်ဆန်ဗီးနီးယားပြည်နယ်မှာနေတဲ့သမိုင်းတူတေတီဒေါ်ပြူပြူကသုံးသပ်ပါတယ
်ဒီအောက်လွှတ်တော်ကိုဒီမိုကရက်ကအများဆုံးရည်ခံတဲ့အတွက်ကြောင့်အောက်လွှတ်တော်ကနေအတင်းကျပ်ကြီးနော်အရန်ကိုလွန်ကဲအောင်လှုပ်လိုက်တဲ့ဆိုရင်ဘလို့မြင်သွားမလဲဆိုရင်သူကအဲအောက်လွှတ်တော်မှာသူကကော်မတီလေးတွေကော်မတီလေးအများကြီးရှိတယ်အဲကော်မတီလေးတွေမှာလည်းဒေါ်နယ်ထရန့်ကို check and balance နော်ဒါမှမဟုတ်ထိမိဖို့လုပ်ပြန်နေရတဲ့အများကြီးရှိတယ်ဒါနဲ့ gun control criminal justice system လို့နော်နောက်ထပ် immigration နဲ့ပါတယ်နော်လူသားတန်းစားတွေအတွက်Medicaid, အဲ့ဒါမျိုးလေးကိစ္စရတဲ့ကိုသူကအများကြီးဖြတ်နဲ့အပေးကြီးသူတို့လောက်ရတယ်အပေးကြီးလောက်ရမယ်တို့ကြောင့်သူတို့ကတတိထားပြီးသူတို့အရန်တောင်ရောက်တော့သူတို့လောက်မှာမဟုတ်ဘူ
းပြီးရတဲ့2016သမရရွေးကောက်ပွဲမှာတော့အထက်လွှတ်တော်ကိုရောအောက်လွှတ်တော်ကိုပါ Republican Party ကိုယ်စားလှယ်တွေကအနိုင်ရဆောင်မှုခဲ့တာကြောင့်ဥပဒေကြီးရေးဆုံးဖြတ်ချက်တွေမှာရောသမရရဲ့အဆိုတင်သွင်းတဲ့ကိစ္စရက်တွေမှာပါသမရဒေါ်နယ်ထရန့်နဲ့ Republican Party အလို့ကျဖြစ်ခဲ့ပါတယ်အခုတော့အချိန်လေးတမျိုးကြောင်းလေးသွားမှာဖြစ်တယ်လို့သုံးသပ်သူကဝါရှင်တန် DC အခြေစိုက်ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌကိုဂွန်ဆန်ဖြစ်ပါတယ
်အကြီးကကြီးအင်ဖြူတော်ပေါ့နော်နိုင်ငံတော်တာမတရဲ့လုပ်တဲ့ policy ရဲ့အများကြီးကိုအာ check and balance လုပ်တာလိမ့်တယ်လို့ကျွန်မမြင်တယ်အာဒါဆိုဆိုတာမတထားတဲ့ policy အများကြီးကို democratic လို့ထိုင်တောင်းချင်တဲ့ဟာအများကြီးရှိတယ်ဒါပေမဲ့အရင်ကသူတို့လုံးဝကြီးနည်းနည်းရတာဆိုတော့လုံးလုံးအရင်ဖြစ်ခဲ့တယ်ဒါပေမဲ့အခုကတော့အောက်လွှတ်တော်တစ်ခုလုံးကိုသူတို့ကလည်းဥရောပအုပ်ဆောင်နေပြီဆိုတော့ထားမြက် policy ကိုအရင်ကလည်းမျိုးလုံးလုံးကတော့အင်မတန်ဆက်သွားပါလိမ့
်မယ်။မြန်မာဒီမိုကရေစီရင်းနဲ့ပတ်သက်လို့အထက်နဲ့အောက်လွှတ်တော်တွေမှာ Republican နဲ့ Democratic Party နှစ်အစလုံးတို့ကကာလကြာရှည်ထောက်ခံအားပေးခဲ့တာဖြစ်ပြီးဒွေညာတို့ကတဲ့အရေးကြောင့်မြန်မာစစ်ကောင်းဆောင်တွေအပေါ်ပြစ်မှတ်ထားဒဏ်ခတ်အရေးယူဖို့အဆိုပြုချက်တွေကိုတင်သွင်းထားတာလည်းဖြစ်ပါတယ်။ဒါကြောင့်အခုလာမယ့်လွှတ်တော်မှာဒီ PRB လှုပ်ဆောင်မှုတွေရဲ့အခြေအနေအလားအလာကိုသုံးသပ်ရမှာတော့မြန်မာနိုင်ငံပေါ်တန်ခတ်ပေးဆို့မှုချမှတ်ဖို့အဆိုပြုချက်ကိုကမကထတင်သွင်းခဲ့တဲ့တူဖြစ်တဲ့ Arizona ပြည်နယ်က Wyatt Republican ဖြစ်တော်အမတ် John McCain ကလည်းကွန်လွန်သွားပြီဖြစ်သလိုမြန်မာအရေးကိုဒီဇိုင်းမမတ်ဆောင်ရွက်ခဲ့သူ New York ပြည်နယ် Democrat အောက်လွှတ်တော်အမတ် Joe Crowley ကလည်းတက်တန်းဝက်ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြန်ခဲ့ခြင်းမရှိပါဘူး။ဒါ့အပြင်မြန်မာအရေးကိုထောက်ခံအားပေးခဲ့သူအထက်လွှတ်တော်နိုင်ငံသားရေးရာကော်မတီဥက္ကဋ္ဌ Republican အမတ် Bob Cock ကလည်းအနားယူလိုက်ပြီဖြစ်တဲ့အတွက်မြမအရေးမှာဆောင်ရွက်မဲ့လွှတ်တော်အမတ်တွေယုံနေလာတာတွေ့ရပါတယ်။ဒါပေမဲ့ဒီတက်တန်းဝက်ရွေးကောက်ပွဲမှာမြန်မာနိုင်ငံရဲ့လူအခွင့်အရေးအတွက်တောက်လျှောက်ကြိုးပမ်းခဲ့သူ Tom Malinowski ဟာ New Jersey ပြည်နယ်ကနေ Democrat အောက်လွှတ်တော်အမတ်ဖြစ်ရွေးချယ်ခံရသူဖြစ်ပါတယ်။သူဟာ HRW အဖွဲ့ရဲ့ Washington DC တာဝန်ခံကိုနှစ်ရှည်လုပ်ခဲ့ပြီးသမ္မတ Barack Obama လက်ထက်တုန်းကဒီမိုကရေစီလူ့အခွင့်အရေးနဲ့အလို့သမားကြီးဟာလက်ထောက်နိုင်ငံသားကြီးဝန်ကြီးဖြစ်လဲထမ်းဆောင်ခဲ့သူဖြစ်ပါတယ်။သမ္မတထရန့်ရဲ့တန်ရှိနေသေးတဲ့နှစ်နှစ်သာသမ္မတတန်းကာလမှာမြန်မာနိုင်ငံဆိုင်ရာအမေရိကန်ရဲ့မူဝါဒနဲ့အရေးယူဆောင်ရွက်မှုတွေကဘယ်လိုရှိလာနေပါသလဲ။ကိုဂွန်ဆန်ကအခုလိုသုံးသပ်ပါတယ်
။ Tom Malinowski ရဲ့ဘယ်ကော်မတီမှာကြာမဲ့ကျွန်တော်မသိဘူးပေါ့နော်။ဒါပေမဲ့မြန်မာအရေးနဲ့နောက်တစ်ခုကတော့အကြီးကဒီဒီမိုကရေစီရေးရနဲ့ပတ်သက်ပြီးမှပါဝင်ပတ်သက်ခဲ့တဲ့နောက်အထူးသဖြင့်ဘီယူဒီဇိုင်းလိုက်ထောက်ချီနေတဲ့အမတ်တွေဥမာ Nancy Pelosi တို့မျိုးကဒီအောက်လွှတ်တော်မှာအကြီးအကဲဖြစ်လာမယ်ဆိုတော့အဲ့ဒါတော့ဘာသာရေးကြောင်းလဲမှုအတွက်ကတော့အကျိုးတစ်စုံတစ်ရာတော့ရှိပါလိမ့်မယ်။ဒါပေမဲ့ဘာသာရေးရာနဲ့ပတ်သက်မှာအကြီးက policy ဂိုင်းထားတာအထက်လွှတ်တော်မှာဂိုင်းထားတယ်ဆိုတော့ Republican အထက်လွှတ်တော်ဥပဒေကတော့ဆန်းစုကြည်ကိုတောင်းပေးမှဘာသာရေးကြောင်းလဲမှုကိုဒီချင်းချင်းနဲ့ဆက်မှာပါတော့ဗောနော်အဲ့လိုဆိုတော့အရန်ကြီးကြောက်တယ်မှာလားမဖြစ်ဘူ
းလွတ်တော်နေ့မှာတင်သွင်းထားတဲ့မြန်မာစစ်ကောင်းဆောင်တွေပေါ်ဂျန်ဆတ်အရေးယူမဲ့အဆိုပြုချက်တွေကိုတော့လွတ်တော်နေ့စလုံးကအတီးပြူပြီးသမရကလက်မှတ်ရေးထိုးဖို့လိုအပ်တာဖြစ်ပါတယ်ဒါပေမဲ့အထက်လွတ်တော်အမတ်လူများစုကောင်းဆောင် Wyatt Republican လွတ်တော်အမတ် Mitch McConnell ကနိုင်ငံတော်အတိုင်းအမြံဖို့ကိုတော့ဆန်းစုကြည်ကိုထိခိုက်မှာဆိုတဲ့အတွက်လွတ်တော်တွင်ကန့်ကွက်ထားပါတယ်နော်